ကမ္ဘောဒါးရဲ့အခုနေပြည်တော်မှာဒီမြန်မာစစ်ကောင်စီကလုပ်တဲ့ဒင်းစာရှင်းလင်းပွဲကိုလည်းအခုဒီနေ့သတင်းယူခဲ့ရဆိုတော့အဓိကဒီကနေ့ဘာတွေမေးဖြစ်ခဲ့လဲဆိုတာကိုအကြံပြန်ပြောပြပါလား
။ဟုတ်ကဲ့အခုပေါ့လေလက်ရှိအခြေအနေမှာပေါ့လေဒါဒီနာစကကောင်စီဘက်ကနေပြီးတော့သူတို့ကပြောတာတော့ဒီဆန္ဒပြပွဲတွေအေးအေးချမ်းချမ်းဖြစ်တဲ့ချိန်မှာတော့သူတို့ဘက်ကပြစ်ခတ်နေနေတာမျိုးတွေမရှိဘူးပေါ့။နောက်ပိုင်းမှာဒီလိုမျိုးကြမ်းဖက်မှုတွေရှိလာတယ်ဆိုရဲအနေထားမှာသူတို့ဘက်ကဒီပြစ်ခတ်နေခြင်းဟာရှိရဲ့ဆိုရအောင်သူပြောတယ်။အဲသူပြောရဲဆိုအဲ့ဒီဟာတွေကမင်းမဲစိတ်စံတဲ့အနေထားကြောင့်သူတို့ဘက်ကဒီင်းစာရှင်နေပေါ်မှာပြောတယ်ပေါ့လေ။ပြောတော့ကျွန်တော်တို့ကပြန်မေးပါလေ။ဟုတ်ပြီအဲ့ဆိုဒီနိုင်ငံတကာနဲ့ဒီကုလသမဂ္ဂပါဝင်နိုင်ငံတကာဆိုလို့ရှိရင်ဒီရောပေါ့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့လူတွေကိုကျွန်တော်တို့အင်အားသုံးပြီးဖြေရှင်းနေဆိုတော့ပြစ်တင်ရှုံချတာတွေရှိရဲပေါ့။ဒီမြန်မာနိုင်ငံသားအများစုကလည်းအဲ့ဒီပုံမှာမတင်တတ်မှုတွေရှိနေတယ်အခြေမကြေရာတွေဖြစ်လာတယ်ပေါ့လေအဲ့ဒါဆိုတော့တက်နေပြည်သူတွေကတဖြည်းဖြည်းချင်းကွာနေတဲ့အနေအထားရှိတယ်ရှိတော့အဲ့ဒီအခြေအနေတွေကိုဘယ်လိုပြင်ရှင်းမလဲပေါ့အခုဒီပြစ်ခတ်မှုနဲ့စိုးအုပ်ချုပ်ရေးပုံမှာရှတော်တွေကိုဘယ်အခြေမှရုပ်သိမ်းဖို့ရှိမလဲဆိုတာမျိုးနေဖြစ်ပါတယ်ဗ
ျနိုင်ငံတကာကလည်းပြောနေတာရှိပါတယ်ပြီးရင်ခုနပြောတော့ခုနပြည်သူတွေချင်းကွာတယ်မျိုးခံစားရပါလားချင်းကွာနေတယ်မျိုးမခံစားရပါကျွန်တော်ကတော့မခံတော့ပါဘာပြုလို့လို့ဆိုကြတခါတလေမှာစူးစူးနေရကိုနာမာဆိုးလို့မလို့မထွင်လို့မရပါမထွင်လို့မရပါစူးစူးနေကြကိုမနာစေခြင်းထွင်ရမှာဖြစ်ပါစူးကြီးရင်ကြီးသလောက်အကျိတ်ကြီးကြီးသုံးရပါလိမ့်မယ်စူးသေးရင်သေးသလောက်အကျိတ်သေးသေးသုံးရပါလိမ့်မယ်အဲ့တော့ကြအဲ့ဒီစူးကိုအဲ့နဲ့ထွင်တဲ့အခါမှာနာတဲ့တလောက်နာပါလိမ့်မယ်နာတဲ့တလောက်နာတယ်ဆိုတာမထွင်မဲနေခြေတော့စူးစူးရဲ့ခြေတော့ဖြတ်ပြရမှာမလို့ထွင်နေခြင်းဖြစ်ပါတယ်ဆက်ပြီးထွင်ရပါလိမ့်မယ်စူးကြီးရင်ကြီးသလောက်နာပါလိမ့်မယ်ဒီအတွက်တော့ခြေတော့ကနေပြောကြအုံတော့ကိုမုန်းချင်မုန်းပါလိမ့်ပျောက်သွားရင်အုံတော့နဲ့ခြေတော့နဲ့တပါးလည်းဖြစ်သွားပါလိမ့်စိတ်ဆမရှိပါခြေစူးတင်ပ
ါဒုချက်တစ်ခုကတော့ခုနဘုဒ္ဓရှင်ပြောပါရဲပါလေဒီဘောအာဂရိလိုက်စားမှုတွေနဲ့ပတ်သက်တယ်ဆိုတော့အချက်မှာဒါဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေါ့လေ။ရောင်းတိုင်းဝန်ကြီးဦးဖြိုးမင်းသိန်းရဲ့သက်တည်ခံတဲ့ဟာတွေပါလေ။ပြသတော့တော့ကျွန်တော်တွေ့ရတယ်ပေါ့လေ။ပြတော့ဆိုအခုကျွန်တော်မြင်ချင်တာအဲ့ဒီဟာမျိုးပေါ့လေ။ဒီအော်စတြေးလျနိုင်ငံသားပေါ့ဒီရှော့ချာနေပေါ့။သူနဲ့တက်တက်လေသူရဲ့ထုတ်ပေါ်ပြောဆိုမှုတွေကြောင့်မဟုတ်ဘူး။ဒီမတမာတဲ့နိုင်ငံရဲ့ခြားငွေချေးစစ်စစ်မှုတွေရှိရဲ့ဆိုတာမျိုးအစောပိုင်းကတော့ဒီနေ့ထုတ်ပြန်တာကိုတွေ့ပါလေ။ဟိုအဲ့ဒါဆိုတော့အဲ့ဒီမှာလည်းပတ်သက်လို့တော့ကျွန်တော်အသေးစိတ်ထွက်လာတော့မရှိသေးဘူး။သူပြောတဲ့ကိစ္စကပတ်သက်ပြီးတော့လေ။အဲ့ဆိုကျွန်တော်အဓိကမေးလို့တာကတော့ကျွန်တော်ဒီရှောင်းတောင်တော်ကဒီကျွန်တော်လက်တော့ကကောင်စီနဲ့ပူးပေါင်းပြီးတော့မှအရင်အစိုးရရဲ့ငွေကြေးပဒမမှုတွေကိုတက်တက်ခံမဲ့အနေအထားမျိုးရှိလာဆိုရတာပေါ့လေ။အဲ့ဒီအခုကြောင်းပေါ့လေ။ပို့ပြီးတော့အသေးစိတ်ညာပြောပြလို့ရမလားနောက်သူထုတ်ပေါ်တဲ့အချက်တွေကပြီးခဲ့တဲ့အစိုးရအကြီးအကဲတွေမှာတခုကိုဥကြည့်ပြီးတော့တရားဆွဲဆိုတာသူဖြစ်စီနေဆိုတဲ့အချက်ကိုပြောလို့ပါတယ်ဗျာ
။ဩအဲ့ဒါတော့အရင်ပြလိုက်မယ်ကျွန်တော်ကဒီအော်စလာနိုင်ငံသားမစ္စတာရှောင်းတန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြရေးအဝတွေပုံမှန်73တင်နေမြန်မာနိုင်ငံအစိုးရလေးဘက်ချက်များအဲ့ဥပဒေတုံးတိခါကြီးနဲ့ကျွန်တော်တို့ကစစ်ဆေးနေရပါရှိတယ်စစ်ဆေးနေရပဲရှိပါတယ်ဟိုဒါနဲ့ပတ်သက်တော့ကျွန်တော်တို့စစ်ဆေးတာဆိုတာအဲ့ဒီကုနယ်ပဲကျွန်တော်စစ်ဆေးတာဖြစ်တယ်စစ်ဆေးတာဖြစ်တယ်ခုနကတည်းကဒီတာသူ့ရဲ့သူ့ကိုတန်ရုံတောင်းဝင်ရှိသူတွေရဲ့မိသားစုဝင်တွေနဲ့ကျွန်တော်တို့တယ်လီဖုန်းနဲ့ဆက်တယ်ခွင့်နှစ်ချိန်ဖွင့်ပြသွားပြီးဖြစ်ပါတယ်နောက်လည်းဖွင့်ပြသွားမှာဖြစ်ပါတယ်ဒါပဲကျွန်တော်ဖြေလို့ရပါတယ
်နောက်ဆုံးမိန့်ခွန်းတစ်ခုပါဗျာဒီကမြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးပြပေါင်းစုံပေါ့ရဲ့ချစ်ချစ်ဆွေးနွေးသွားမယ်ဆိုတော့မှပြောတာရှိပါလိမ့်ဗျ။အဲ့ဒါဆိုသူ့ဘက်ကကျွန်တော်တို့ဒီမြန်မာပြည်ကိုကံဆက်သွယ်လာရှိပါပြီလား။တကယ်လို့အဲ့ဒီလက်ရှိသူ့အနေနဲ့လက်ရှိအခြေအနေမှာပေါ့လေကံဆက်သွယ်လာရဲဆိုလို့ရှိရင်လက်ခံမှုအခြေအနေများရှိပါမှာပေါ့။ကျွန်တော်ဆိုလိုတာကဟိုအရင်အခြေအနေနဲ့အခုအခြေအနေနဲ့များအပြောင်းအလဲရှိနိုင်မလားပေါ့။ဒီလိုမျိုးကံလာလာဆိုရင်။ဟုတ်ကဲ့ဒီတရုတ်နဲ့မြန်မာနိုင်ငံကကျွန်တော်ကမဟာပြည်ဟာမိတ်ဆက်နိုင်ငံတွေဖြစ်ပါတယ်။
ဒီကျွန်တော်တို့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဒီအင်ဂျင်နီယာနိုင်ငံတွေဖြစ်ပြီးတော့ကြာဒါတရုတ်တက်မတော့နဲ့မြန်မာတက်မတော့တရုတ်နိုင်ငံအစုကမြန်မာနိုင်ငံအစုကတော့ဒီရခိုင်ကြက်တိုင်ကျွန်တော်မဟာဗျူဟာမြောက်ဥပေါင်းဆောင်ရွက်ထဲတဲ့အဖွဲ့အစည်းတွေဖြစ်ပါတယ် ဒါပြင်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံအားနိုင်ငံရှိပါတယ်အိန္ဒိယချင်း၅နိုင်ငံလုံးနဲ့လည်းကျွန်တော်တို့ဒီဒါပူးပေါင်းဆက်သွယ်ဆက်ဆံနေတဲ့ဒါနိုင်ငံဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကအိန္ဒိယချင်းနိုင်ငံရောအာဆီယံနိုင်ငံတွေရောကျွန်တော်တို့ဒီတခါနိုင်ငံတွေရောတမတော်ကာဝေးရုပ်ဒါစီမံခန့်ခွဲကောင်စီဥက္ကဋ္ဌပြောထားတာဒီသူပြောစပြောကြကျွန်တော်တို့နိုင်ငံတော်တာဝန်ယူခဲ့တာပြောလာတာဒီမဲ့ဝိမပြတ်ဆက်ဆံရေးကိုကျွန်တော်တို့ဦးတည်ဆောင်ရွက်ပါမယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့အထူးသဖြင့်ပေါ့နော်အိန္ဒိယချင်းနိုင်ငံတွေအာဆီယံနိုင်ငံတွေကကြောကြားချက်တွေပေါ့နော်ကြောကြားချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လင်းရထားမှတ်သားဆောင်ရွက်လျက်ရှိပါတယ်။ဒါနဲ့ပတ်သက်ပေါ့ကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပေါ့ဆိုကြောင့်ဒီမြန်မာနိုင်ငံတည်ငြိမ်အေဂျင်စီမြန်မာနိုင်ငံတရားဥပဒေပြန်လည်စိုးမိုးရေးအခြေအနေအေဂျင်စီနဲ့ပတ်သက်ပြီးတော့ကြောင့်စစ်ဝင်စားရှိတဲ့နိုင်ငံဥသမျှရဲ့ပြောဆိုချက်မှန်တယ်များဝင်လဲကျွန်တော်အသေးထားပါတယ်။၎င်းတို့ရဲ့သူတို့ပြောဆိုချက်အတိုင်းပဲစေတနာထားတဲ့ဟာတွေကိုလည်းကျွန်တော်တို့ကတံပိုးထားပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။အခုလက်ရှိဖန်စီထားခံရတဲ့ဒေါက်တာစုကြည်တို့တခြားပေါ့နိုင်ငံကောင်းဆောင်မျိုးတွေနဲ့ဒီအစိုးရကောင်းဆောင်မျိုးတွေနဲ့အရင်အစိုးရကောင်းဆောင်မျိုးတွေနဲ့စစ်စစ်ဆွေးနွေးရမယ့်လမ်းကြောင်းမျိုးကိုသူတို့ကတိုက်တွန်းလာတယ်ဆိုရင်တော့အဲ့ဒီနေထားတဲ့ကဖြစ်လာနိုင်တဲ့နေထားရှိမှာပဲ။အဓိကတော့ကျွန်တော်ပြောခဲ့တယ်လို့ပါပဲ။ကျွန်တော်ပြောမဲ့ဒေါက်တာဒီဒီကျွန်တော်တို့ပြောထားတဲ့ဥတည်ချက်9ရာဒါရှေ့လောက်ကနေ9ရာရဲ့အံကြောင်းအတိုင်းလဲကျွန်တော်တို့သွားမှာဖြစ်ပါတယ
်ဒါကတော့ကျွန်တော် VOA သတင်းတောက်ကုမိုးစော်နဲ့စစ်ကောင်စီခန့်နဲ့ဒုတိယပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ပြန်လည်မေးမြန်းဖြေကြားခဲ့တဲ့အပိုင်းဖြစ်ပါတယ်ဒီတော့ကုမိုးစော်ကြီးကျွန်တော် VOA အနေနဲ့ကစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုဒါပထမဆုံးအကြိမ်တက်ရောက်တာပေါ့နော်အဲ့တော့ဒီသတင်းစာရှင်းလင်းပွဲမှာဘယ်လောက်ထိလွတ်လွတ်လပ်လပ်ရှိတယ်လေဘလောက်ထိလွတ်လွတ်လပ်လပ်မေးခွင့်ရလဲအဲ့အခြေအနေလေးသိကြမှာလဲ
ခုကျွန်တော်ကြည့်ရတဲ့လောက်ကတော့တော်တော်များများတော့လွတ်လွတ်လပ်လပ်မေးခွင့်ရှိပါတယ်မေးတဲ့အမေလေးကိုလည်းအမေခွန်းတိုင်းကိုပြန်လဲဖြေရှားပေးရရှိရပေါ့ဒီစလောက်ဆိုရင်ကျွန်တော်ရန်ကုန်ကနေပြီးတော့လာတဲ့သတင်းသမားကောကျွန်တော်တခြားလေးလာသူရောပေါ့ဆိုအားလုံး28ရောက်တော့ရှိနေဗျာနောက်ကျွန်တော်တို့နေပြည်တော်ကသတင်းတော်တွေတွေလည်းလာတာရှိပါတယ်အဲ့တော့အနည်းဆုံးကတော့ကျွန်တော်တို့90ပတ်ဝန်းကျင်လောက်မှာရှိနေလို့ထင်ပါတယ်ကျွန်တော်တော့
ဟုတ်ကဲ့လက်ရှိသတင်းတာဝန်တကယ်တမ်းသတင်းမီဒီယာမှာတကယ်လုပ်နေတဲ့သတင်းသမားတွေရောတက်နိုင်ရလား
ဒီသတင်းဌာနကြီးတွေကတချို့ဟာတွေကဒီဘောလိုင်စင်ပိတ်ထားတဲ့ဟာမျိုးတွေရှိတော့အဲ့ဒီသတင်းဌာနကြီးတွေကသတင်းတောက်တွေတော်တော်များများတော့မတွေ့ရဘူးကြီး